ကျွန်တော်တို့ကလွတ်တော်မတ်တွေကကာကွယ်ရေးဦးစီးချုပ်ရှိဘိုးချုပ်ကြီးညံထွန်းကိုဒုတိယသမ္မတအဖြစ်နဲ့ရွေးချယ်လိုက်ကြပြီဖြစ်ပါတယ်ဒုတိယသမ္မတအဖြစ်ဩဂတ်လ15ရက်နေ့မှာကျင်းပမယ်ပြည်ထောင်စုလွတ်တော်အစည်းအဝေးမှာကျန်းသစ္စာကျင်းစိုးတဲ့အခမ်းအနားလို့ဖို့လွတ်တော်အစီအစဉ်ထဲမှာထည့်ထားတယ်လို့လွတ်တော်မတ်တွေကပြောပါတယ်အပြည့်အစုံကတော့ဘင်ကောက်ရုံးကနေဆက်သွယ်စုံစမ်းထ
တင်အောင်မြို့နေရာမှာဘသူ့ကိုအစားထုတ်ခန့်အမလဲဆိုတဲ့အပေါ်ပြည်ရင်းပြည်ပကမြန်မာနိုင်ငံရေးကိုစိတ်ဝင်စားသူတွေနဲ့လွတ်တော်အမတ်တွေကြားမှာသူလောဖြစ်နေကြတာကြားပါပြီ။အခုတော့တမတော်သားလွတ်တော်ကိုယ်စားလှယ်တွေကဒုသမရအဖြစ်ကာကွယ်ရေးဦးစီးချုပ်ရေဘ ෝජ ုတ်ကြီးညံထွန်းကိုရွေးချယ်ထားတယ်လို့တီဘောမျိုးနဲ့မက်ဆန္ဒနဲ့ကိုစားပြုရှန်တိုင်းသမတ်ဒီမိုကရက်တစ်ပါတီကလွတ်တော်မှဦးရထွန်းက VOE ကိုပြောပြပါတယ
်ဦးညံထွန်းဗျာဦးညံထွန်းဘ ෝජ ုတ်ကြီးညံထွန်းမနေ့ကကြက်ကြက်ချင်းဆိုမှတခါလဲ
အတိရွေးချယ်လိုက်တဲ့ဒုသမရကိုဩဂုတ်လ15ရက်နေ့မှာပြည်ထောင်စုလွတ်တော်အစည်းအဝေးခေါ်ယူကျင်းပပြီးကျန်းသစ်စာချင်းဆိုဖို့အကြောင်းကြားစာထုတ်ထားတယ်ဆိုတာကိုလည်းတိုင်းသားစီလုံးညီညွတ်ရေးပါတီကအမျိုးသားလွတ်တော်အမဦးကျော်ရောဝူကအတိပြုပြောကြပါတယ်
ဟုတ်ပါတယ်ဟိုအာဂျန်ဒါဆက်ပြီးပါမနေ့ပိုင်းပဲ10နိုင်မှာဟုတ်ကဲ့အခုတော့တို့အကုန်ဆစ်ဆီးပြီးပေါ့ဒါအရေးချင်းပြီးနေတယ်နေမှာပါဘာကြောင့်လဲတခါတည်းစမ်းချိန်တော့မှလीနော
်ဒုသမရာဟောင်းဦးတင်အောင်မြင့်ဦးယာရုကအနားယူသွားတဲ့အကြောင်းကိုတော့ပြည်တော်စုလွတ်တော်နာရကဥခင်အောင်မြင့်ကဇူလိုင်လ4ရက်နေ့မှာကျင်းပတဲ့လွတ်တော်အစည်းအဝေးအတွင်းတရားဝင်ကြေညာခဲ့တာပါအစောပိုင်းမှာဒုသမရာဖြစ်မယ်လို့တစ်ပေးခံခဲ့ရတဲ့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးမြင့်ဆွေကတော့သူ့ရဲ့တမဲဖြစ်သူကဩစတြေးလျနိုင်ငံသားဖြစ်နေတဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပါသမရအရေးချင်းနဲ့ဆိုင်တဲ့ပြဋ္ဌာန်းချက်တွေနဲ့ညှိစွန်းနေတာကြောင့်သမရအရေးချင်းစစ်ကော်မတီကအတိပြုပေးဖို့အခက်အခဲရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပါတယ်။2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရသမရဒိုရီမဟုတ်ဒုသမရတဦးဦးသည်မိမိကိုယ်တိုင်တော်၎င်းမိဘတပါးပါးတော်၎င်းဇနီးခင်မွန်းတော်၎င်းတရားဝင်သားသမီးတဦးဦးသည်တော်၎င်းထိုတရားဝင်သားသမီးတဦးဦး၏ဇနီးသို့မဟုတ်ခင်မွန်းသည်တော်၎င်းနိုင်ငံခြားအစိုးရ၏ကျေးဇူးတစ္ဆာတော်ကိုခံယူဆောင်ရှောက်ရိုသေသူတို့မဟုတ်နိုင်ငံခြားအစိုးရ၏လက်အောက်ခံဖြစ်သူတို့မဟုတ်တိုင်းတစ်ပါးနိုင်ငံသားမဖြစ်စေရလို့ဖော်ပြထားတာဖြစ်ပါတယ်ခင်ဗျာ